ရန်ကုန်နိုင်ငံတကာလေဆိပ်လိုနေရာမျိုးမှာဥက္ကဋ္ဌကြီးကိုတနက်နဲ့ပြစ်ခတ်လှုပ်ကြံတာဟာနိုင်ငံရေးလှုပ်ကြံမှုတသက်သာဖြစ်တဲ့ဒီကနေ့ကျင်းပခဲ့တဲ့ပြည်ထရေးသတင်းစာရှင်းလင်းပွဲမှာပြောကြားသလိုလူငယ်သဘာဝပုံကိုရေးမကျေနပ်ချက်ကြောင့်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကဲခတ်တွေကသုံးသပ်လိုက်ပါတယ်။အခင်းဖြစ်ပြီးတလနီးပါးကြာမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌကြီးဘာကြောင့်လှုပ်ကြံတက်ဖြတ်ခံရတယ်ဆိုတဲ့အဓိကကြားတဲ့အကြောင်းရင်းကိုခိုင်ခိုင်လုံလုံရှင်းရှင်းလင်းလင်းမပြနိုင်ခဲ့ဘူးလို့လည်းဝေဖန်မှုတွေရှိနေတာပါ။အသေးစိတ်ကိုတော့မဆုမွန်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တင့်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NLD အစိုးရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုတိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုစုံစမ်းစစ်ဆေးချက်တွေအရာပုဂ္ဂိုလ်ရေးမကျေနပ်ချက်အပေါ်အခြေခံပြီးလူငယ်ဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒီပေါ်မှာတော့ဒါဟာနိုင်ငံရေးလှုပ်ကြံမှုတသက်သာဖြစ်ပြီးတာမန်ပုဂ္ဂိုလ်ရေးမကျေနပ်ချက်ကြောင့်ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကပယ်ချလိုက်ပါတယ်။မြန်မာနိုင်ငံရှိနေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်။ပြည်ထရေးကစဉ်းစားတယ်မိကဓမ္မတိလူငယ်သဘာဝလူကြီးမပါတော့ဘူးလားလူငယ်ကြီးတယ်လို့ပြောလို့ပြောတာတော့နော်ပုဂ္ဂိုလ်ရေးတယောက်ရှင်းမုန်းတိရတာဥပဒေပါတယ်ပြောတယ်ဗျာနော်ဒီလိုဒုတိယဘုံမူကြီးတယောက်ပါတဲ့အင်းသားပေါ့ဗျာထွက်သွားတဲ့ဘုံမူကြီးတယောက်ပါခဲ့လို့ရှိရင်သူ့ရဲ့အမြင့်နဲ့အင်းသားဘိုးချုပ်ကြီးတွေပဲပါနိုင်ဘူးလားနော်လူလေကောင်မှလူဘုံလေမှဒီလိုကျူးလွန်နေတာဟာသာဟာတန်တန်ပုဂ္ဂိုလ်ကြီးလောက်ကြမှုမဟုတ်ဘူးအောင်ဝင်းစော်နဲ့အောင်ဝင်းခိုင်တို့နဲ့သူနဲ့တွေ့ဘူးလို့ဆိုတော့မပေါ်ဘူးအဲ့တော့သူတို့ရဲ့ကျူးကျူဟာသိနေတာဥကိုကြီးကဘာရင်းများပြောခဲ့ဘူးလို့လေဒါလည်းကျွန်တော်မတွေ့ဘူးဗျာအဲ့တော့ဒါဟာနိုင်ငံရေးလောက်ကြမှုဖြစ်တယ်ဒီနောက်မှာဒီရဲ့ကျေပြန့်နဲ့အချက်တွေရှိရတယ်ကျွန်တော်ထင်တယ
်အခုလိုဥကိုကြီးအသက်ခံရတာဟာနိုင်ငံရေးအရာလောက်ကြံတက်ဖြတ်ခံရမှုသာဖြစ်တယ်လို့လည်းမြန်မာနိုင်ငံရေးလေလာအကဲခတ်နေတဲ့ဥအောင်သူငိမ့်ကလည်းယူဆပါတယ်
။ဟိုသုံးသက်ချက်ကကျွန်တော်ထင်တယ်ခုနလိုလူငယ်တွေရဲ့သဘာဝပေါ့ဗျာဒီလိုလောက်တာမျိုးဆိုရင်တော့မဟုတ်သေးဘူးထင်တယ်။အဓိကတော့နိုင်ငံရေးလောက်ကြံမှုဖြစ်ဖို့ပုံများပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုတခြားနောက်ွယ်အကြောင်းတွေတော့တခြားတော့ကျွန်တော်မသိနိုင်ဘူးပေါ့နော်
။ဥကိုနေလောက်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်သူတွေဘက်ကမေးခွန်းထုတ်မှုတွေအများများလာတဲ့အတွက်အခုလိုသတင်းစာရှင်းလင်းပွဲလောက်တာဖြစ်ပေမဲ့လို့ရှေ့ဆက်ပြီးတော့အမှုမှန်ပေါ်ပေါက်သွားအောင်ဆက်ပြီးလှုပ်သွားဖို့လိုတယ်လို့လည်းဥအောင်သူငိမ့်ကအကြံပြုပါတယ်
။ဟိုပြည်သူတွေဘက်ကမေးခွန်းတွေအများကြီးရှိနေပါတယ်။ရှိနေကြဆိုတာဘာကိစ္စကြောင့်ဖြစ်တာလဲဘသူတွေလှုပ်တာလဲဆိုတော့နောက်ွယ်ခွင်းဆက်တွေကဘသူတွေလဲပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးပိုင်းမှာလည်းဒီသတင်းထုတ်ပြန်မှုတွေကတော်တော်နှီးတဲ့သဘောမျိုးရှိပါတယ်နောက်မပြည့်စုံတဲ့ဟာတွေလည်းရှိတော့အခုချိန်ထိလိုလိုဆိုလိုပေါ့နော်ဒီလိုမေးခွန်းတွေရှိနေပါသေးတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုဒီလောက်တင်ပြီးသွားတာမျိုးမဟုတ်ပဲနဲ့တေချာဆက်စုံစမ်းဖော်ထုတ်တင်တယ်လို့ထင်ပါတယ်
ဥက္ကဋ္ဌကြီးလှုပ်ကြံခံရပြီးတလာနီးပါးကြာမြင့်လာတဲ့အထိအစိုးရဘက်ကရောသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဘက်ကပါအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှုအားနည်းခဲ့ပြီးသတင်းမီဒီယာတွေဘက်ကပဲဖော်ထုတ်တင်ပြသုံးသပ်မှုတွေလုပ်နိုင်ခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကလည်းသုံးသပ်ပါတယ်။
ဟုတ်ကမီဒီယာကဖော်ပြမှုကသူတို့ထဲကိုတစ်ပတ်လောက်ကြောတဲ့ခါလီနှစ်ပတ်လောက်ကြောတဲ့ဟိုမြန်မာနာမ်ဖော်ပြမှုမှာတခါအဲ့ဒီတရားကိုချပြတခါအခုစီကားဖော်ပြမှုမှာဒီသတင်းကရှင်းလင်းမလုပ်တဲ့ဆိုအဲ့လိုမျိုးဟာမျိုးကြောင့်မီဒီယာနောက်ကိုလိုက်တယ်တကယ်တမ်းပြောရင်တော့ဘာကြောင့်နောက်ကျလဲဆိုတော့အကြောင်းရင်းကိုတော့ကျွန်တော်လည်းတောက်ချက်မချခြင်းဘူးပေါ့လေဒါ့ပြင်လည်းတော့နောက်ကျနေတာတော့အမှန်ပဲတကယ်တမ်းကျတော့ဒီလိုမျိုးနေသားမျိုးကဟိုလုံလောက်တဲ့ဝိဒီယာလုံလောက်တဲ့ site ထုတ်မှုမျိုးမရှိဘူးလို့ပဲအဲ့လိုမျိုးခောက်ချက်ချအောင်လို့ပဲ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကသတင်းသမားတွေသိလို့တဲ့အချက်တွေကိုတိတိကျကျရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးလို့ဦးမြင့်ကျော်ကသုံးသပ်ပါတယ
်ဒီလေဝန်ကြီးပြောတဲ့အခါကသူ့ရဲ့ထင်မြင်ချက်ခောက်ချက်ချတယ်လို့ဖြစ်နေတယ်ပေါ့နော်သူစိတ်တွေ့ရှိချက်တွေမှာဒီထက်ပိုပြီးဘာမှမတွေ့ရှိရတော့ဘူးလို့နောက်တစ်ခုကတော့ဒီငွေကြေးတွေဘယ်ကလာတယ်လဲလို့အဲ့လိုမျိုးဟာကိုထပ်ပြီးတော့တကယ်တော့လူတွေကသိကျင်တယ်ဟိုဒီကြရခိုင်ခိုင်မာမာအချက်လက်မျိုးကျွန်တော်တို့မတွေ့ရဘူးပေါ့နော
်ဥက္ကဋ္ဌကြီးလှကြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူမှုတွေအပေါ်အများပြည်သူဘက်ကဒိုလောဒိုလောမျိုးကုန်ထုတ်မှုတွေပုံများလာတယ်လို့စုံစမ်းစစ်ဆေးမှုတွေနဲ့သတင်းထုတ်ပြန်မှုတွေနှိကွေးတွန့်ဆုတ်နေတဲ့အပေါ်ဝေဖန်မှုတွေများလာလို့အခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာဖြစ်ပေမဲ့ပြည်ထရေးဝန်ကြီးဌာနဘက်ကသတင်းသမားတွေမေးမြန်းတာနဲ့အများပြည်သူသိလို့တဲ့တရားဥပဒေစိုးမိုးရင်းနဲ့လုံခြုံရေးပိုင်းဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ခိုင်လုံတိကျတဲ့ဒီအချက်လက်တွေကိုရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးဆိုတော့ဝေဖန်သုံးသပ်ချက်တွေလည်းရှိနေတာဖြစ်ပါတယ်ရှင်